TNL ဘက်ကထုတ်ပြန်ထားတဲ့ရှမ်းပြည်နယ်ကုတ်ခိုင်ဒေသဘက်မှာတပ်မတော်နဲ့ပြည်ခရက်တရင်လာနေကတိုက်ပွဲဖြစ်တယ်ဆိုတာမဟုတ်မမှန်တဲ့အကြောင်းတပ်မတော်ဘက်ကမြင်ပါတယ်။သဆိုင်ရာတိုင်းစစ်ဌာနချုပ်ဒေသတွေမှာစီးရဲဆိုင်ရာလှုပ်ရှားမှုတွေရပ်တန့်မှုညွှန်ကြားချက်ထုတ်ပြီးဖြစ်တယ်လို့လည်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ်။ TNL ဘက်ကတော့တိုက်ပွဲဖြစ်တယ်ဆိုတာမှန်ကန်တဲ့အကြောင်းထပ်ပြီးတော့အတည်ပြုပြောဆိုပြီးလက်တွေ့အခြေအနေမှာထူးထူးခြားခြားပြောင်းလဲတာမရှိသေးဘူးလို့ဆိုပါတယ်။ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
စစ်စင်ရေးတွေရပ်ပြီးငြိမ်းချမ်းရေးဆောင်ရွက်မယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီဇင်ဘာ22ရက်နေ့မှာထုတ်ပြန်ပြီး3ရက်အကြာမှာတအန်းပလောင်ဖွဲ့ TNLA နဲ့တမတော်ကြားတအန်းပြည်နယ်တမ9နေမီကုတ်ခိုင်မြို့နယ်ရွှေမောအုပ်စုရွှေမောကျေးရွာနီးမှာတနင်္လာနေ့မနက်ပိုင်းကနိုင်ဝက်နီးပါးကြတိုက်ပွဲဖြစ်တယ်လို့ TNLA ဘက်ကထုတ်ပြန်တာဟာမဟုတ်မှန်တဲ့အကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဖက်အတွင်းရေးမှူးပြည်သူဆက်ဆံရေးနဲ့စစ်ကြဆက်ဆံရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်လင်းထွန်းက VOA ကိုပြောပါရယ
်ကျွန်တော်တို့နဲ့ကတော့ DNA နဲ့တိုက်တော့တယ်ကတော့တိုက်ပွဲမဖြစ်တာသိကြပါတယ်ကြာအခုကြီးကကျွန်တော်တို့မသိနိုင်တာတခုကြာအဲ့ဒီဘက်မှာလည်းလက်ကင်ဖွဲ့စည်းများတယ်ရင်းနှီးတဲ့ညီညာရေးယူထားတဲ့အဖွဲ့အစည်းတွေရှိနိုင်တယ်ပြီးရင်ခုအဲ့ဒီဘက်အရှင်းရောက်နေပြီခါအရင်ကတည်းကကျွန်တော်တို့လက်ကင်ဖွဲ့စည်းများတဲ့နေနေဖြစ်ကြကြအောင်လို့အဲ့ဒီပြင်အဖွဲ့အစည်းနဲ့ဖြစ်ကြဟာဆိုတော့ကျွန်တော်မတော်တာမကြောက်တာဘူးပေါ့အဲ့အချင်းချင်းကလေးပါရှိ
တယ်။ဒါပြင်သက်ဆိုင်ရာစစ်ဒေသတွေမှာစစ်လုံရှားမှုတွေကို2019ခုနှစ်ဧပြီလ30ရက်နေ့အထိ၄လကျော်ကြာရပ်ဆိုင်ထားမဲ့အကြောင်းဒီဇင်ဘာ22ရက်နေ့မှာထုတ်ပြန်ခြင်းကတည်းကသက်ဆိုင်ရာစစ်ဌာနချုပ်တွေကိုညွှန်ကြားထားပြီးဖြစ်တယ်လို့လည်းဗိုလ်မှူးချုပ်ဇော်လင်းထွန်းကပြောပါရယ်။
ကျွန်တော်တို့ရဲ့သတင်းထုတ်ပြန်ကြမှာ Breaking News တက်တဲ့အတိုင်းဒီပြညာချက်ထုတ်လိုက်တယ်ပြညာချက်အဲ့လိုမျိုးပြညာချက်ထုတ်လိုက်ပါပြညာချက်ထုတ်ပြီးနောက်ပိုင်းမှာအဲ့ဒီပတ်ဆိုင်ရာတိုင်းစစ်တမ်းလာတဲ့ဥပဒေစီးရေးဆိုင်ရာလှုပ်ရှားမှုများကိုရပ်တန့်ရန်အတွက်ညွှန်ကြားချက်ထုတ်ပြီးဖြစ်ပါသည်ဆိုပြီးတော့ဒီအဲ့မှာလည်းတခါလေသတင်းထုတ်ပြန်လိုက်ပါတယ်အဲ့ဒီနေမှာပါဟုတ်ကဲ့
TNLA အနေနဲ့ဒီလိုထုတ်ပြန်မှုမတင်ဘူးလို့ထင်တဲ့အကြောင်းကြံတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ EOO တွေလည်းရှိနေသေးရကြောင်းဒီလိုသတင်းမှထုတ်ပြန်တာဟာကြံတဲ့အဖွဲ့တွေပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာနိုင်ကြောင်းဗိုလ်မှူးချုပ်ဇော်လင်းထွန်းကဆိုပါတယ်။ဒါပေမဲ့လည်း TNLA ဘက်ကတော့တင်းနှာနေကသူတို့ထုတ်ပြန်ထားတဲ့အတိုင်းပဲထပ်ပြီးအတည်ပြုပြောဆိုသလိုတမတော်ဘက်ကစည်ရေးဆုံးရှားမှုတွေရပ်လိုက်ပြီလို့ထုတ်ပြန်ထားပေမဲ့လည်းလက်တွေမှာထူးခြားရပြောင်းလဲမှုမရှိသေးဘူးလို့ TNLA ရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်းအိုက်ကျော်က VOA ကိုပြောပါတယ
်။အဲ့ဘယ်လိုကြတော့ဖြစ်ရတော့ဟုတ်တယ်ဒီချက်ပြလို့ရပါတယ်ဒီဘာကြောင့်လဲအဲ့ဒါအဲ့နာမှာညီမတို့လိချတာရှိတယ်ကျွန်တော်ပြခမှုပြရတယ်ညီမတို့တော့ဆက်စစ်ရှိတယ်ဥက္ကဋ္ဌနဲ့ရှင်မောရဲ့အခက်ပြန်ကတော့ကျွန်တော်ဒီညီမတို့ကတက်လာတော့ဒါကျွန်တော်တပ်ဖွဲ့ကပြန်လဲဥက္ကဋ္ဌမရှိခါလာဖြစ်တယ်အာရောဒီကတော့တော့မတိရဘူးတော့အများတော့များရလို့သူကသူစစ်တက်လာလို့တပွဲဖြစ်တာပေါ့နော်။အာဒီတကယ်တကယ်လည်းဒီပြန်မှာမထူးထူးချစ်ချက်ပြောင်းလဲလာတယ်လို့ရှိရင်ဒီသူစစ်ကတော့ပုံမှန်တန်ဆက်ချစ်။တမတစ်စီသမတုံတို့ဒီအတမကိုဖြစ်ရခုခုရရှိရှိရပေါ့နော်။အာနာမလားရှိတယ်။အာဒီလူလူရှာမှုရှိလာလို့ရှိရင်တော့မလဲမကြောင်တာတပွဲကသက်ရှိနေမှာပါ
။တမတော်နဲ့စီးရင်နေမီလိုက်စီးရင်ဆိုင်ရာဆိုရှယ်မှုတွေကိုဂရုပေးထားတဲ့အတိုင်းမြေပြင်မှာအမှန်တကယ်ရပ်ဆိုင်ထားမယ်ဆိုရင်လက်နက်ကင်အဖွဲ့တွေဘက်ကလည်းရပ်ဆိုင်ပြီးတွဲဆောင်ဆွေးနွေးဖို့အစဉ်သင့်ရှိနေတဲ့အကြောင်းမိုင်းလာပလောင်နဲ့အီရိုဘက်ကတုံ့ပြန်သဘောထားတစောင်းဒီဇင်ဘာ24ရက်နေ့မှာထုတ်ပြန်ထားပါတယ်။ကြပြိုင်နက်ထဲမှာပဲတမတော်ရဲ့ထုတ်ပြန်ချက်အပေါ်စိုးရိမ်မှုတွေကလည်းရှိနေသေးပါတမတော်အနေနဲ့ကတော့အခုပြည့်ရထားတဲ့ကိစ္စဟာကျင်းပဖို့ရှိရဲ့ပင်လုံညီလာခံအတွက်ပါရည်ရွယ်ထားတဲ့သဘောမျိုးဗုံမှုချုပ်ဇော်လင်းထွန်းကချိတ်ဆက်ပြောဆိုပါရစေ
။ကျွန်တော်နိုင်ငံတကာမှာလည်းလေ့လာကျင်အချိန်တိုင်းတာမရှိအပြစ်ခတ်ရဆဲစီဆိုတဲ့ဟာမျိုးမရှိပါဘူးလေ။ကျွန်တော်အစိုးရလုံးမှာပင်လုံညီလာခံလုပ်မယ်ဆိုတာအရင်ကတည်းကကျွန်တော်ဒီဇင်ဘာကတည်းကရက်ရွှေ့တာလေ။ဇန်နဝါရီမှရစ်ချအောင်လို့အဲ့ညီလာခံနဲ့လည်းကျွန်တော်ညီလာခံနဲ့လည်းအကျိုးဝင်သွားမှာပဲ။အဲ့ဒီပဲတိုးတက်မှုပေါ်မှာမူတည်ရတာကျွန်တော်ဖြစ်လာမှာ။ဟုတ်ကဲ့
။အပြစ်ခတ်ရဆဲရေးကိုတမတော်ဘက်ကစပြီးထုတ်ပြန်တာကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုဆိုကြပါရစေ။ဒါပေမဲ့လည်းအဖွဲ့တော်တော်များများကတမတော်အနေနဲ့တနိုင်ငံလုံးအပြစ်ရဆဲရေးကိုကြီးညာဖို့လိုလားကြပါရစေ။တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့ဒီဇင်ဘာ23ရက်တနင်္ဂနွေနေ့ညကသူ့နေအိမ်ကိုလာရောက်ပြီးခရစ်စမတ်ဓမ္မတေးသချင်းတွေတီးဆိုညီညာရေးဆုတောင်းစကားတွေပြောခဲ့ကြရဲကတ္တလက်ရန်ကုန်ယူလူမျိုးပေါင်းစုံလူငယ်အဖွဲ့ကိုနှုတ်ခွန်းဆက်စကားပြောကြရတဲ့အထက်မှာသာရညီညာရေးကိုရှေ့ရှုပြီးတော့ဒေသခံတိုင်းသားတွေရဲ့ဘေးဒုက္ခကိုဆန္ဒပြီးပြစ်ခတ်တိုက်ခိုက်မှုရစေးကြီးညာချက်ကိုတက်တက်ကူလက်ဆောင်အဖြစ်ထုတ်ပြန်ခဲ့ရဖြစ်တယ်လို့ထည့်သွင်းပြောကြားသွားပါတယ်။